Defeat Malaria ငှက်ဖျားရောဂါပပျောက်ရေးအစီအစဉ်တစ်ရက်အတွက် American ဆွေရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်ပေးရသွားမယ်လို့ရန်ကုန်မြို့အခြေစိုက် American တန်ရုံးရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထက်မှာဖော်ပြထားပါတယ် PMI လို့ခေါ်တဲ့ American သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစာပြိုးလုံဆောင်မှုအစီအစဉ်ကနေ9နှစ်စာအတွက်ဒီငွေကြေးအကူအညီပေးရတာပါ Defeat Malaria နဲ့ PMI အစီအစဉ်ရဲ့ဤပညာပိုင်းဆိုင်ရာအကူအညီပေးလှုပ်ဆောင်နေတာတွေဟာငှက်ဖျားရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့အမေရိကန်ဆွေရရဲ့တနိဋ္ဌာန်ခိုင်မာမှုကိုပြသလိုက်တာလည်းဖြစ်ပါတယ်2014ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပတဲ့ကိုးချိန်မြောက်အရှေ့အာရှထိပ်သီးညီလာခံအတွင်းသမ္မတဘရက်ဥဘာမားအပါအဝင်နိုင်ငံခေါင်းဆောင်18ဦးတို့က2030ခုနှစ်မှာနောက်ဆုံးထားပြီးတော့အာရှပစိဖိတ်ဒေသတွင်ငှက်ဖျားရောဂါကင်းစင်ရေးနဲ့ပတ်သက်လို့အခုလိုသဘောတူဆုံးဖြတ်ခဲ့ကြတာပါကြီးမားတဲ့ရည်မှန်းချက်ဖြစ်ပေမဲ့တကယ်လက်တွေ့ဖြစ်မြောက်အောင်ဆောင်ရွက်နိုင်တာကတော့အမျိုးသားငှက်ဖျားရောဂါတိုက်ဖျက်ရေးအစီအစဉ်ပေါ်ထောက်ပံ့နေရတွေကိုနှစ်ဆတိုးလှုပ်ဆောင်ဖို့လက်တွဲဆောင်ရွက်ရေးပဲဖြစ်ပါတယ်။စိန်ခေါ်မှုတွေနဲ့ဒီကြိုးပမ်းအားထုတ်မှုတွေအတွက်ကျန်းမာရေးအားစားရေးဝန်ကြီးဌာနအလှူရှင်တွေတခြားပူးပေါင်းဆောင်ရွက်သူတွေအားလုံးနဲ့နီးနီးကပ်ကပ်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရရဲ့တန်ရေးထံနဲ့ပတ်သက်လို့ဒီကနေ့မှကျွန်တော်ထပ်မံပြောကြားလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်စကော့မာစီယေကနေပြီးတော့မှပြောကြားခဲ့ပါတယ်Defeat Malaria အစီအစဉ်နဲ့မြန်မာအမျိုးသားငှက်ဖျားရောဂါထိန်းချုပ်ရေးအစီအစဉ်နဲ့အတူဒေသခံလူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးတော့ကျေးရွာအဆင့်တွေအထိမှာပါငှက်ဖျားရောဂါကင်းစင်ရေးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ